နိုင်ငံကငွေကြေးရမငွေဖွဲ့ IMF မှာထွန်းသစ္စာနိုင်ငံတွေကိုပို့ပြီးမဲပေးခွင့်ပြုဖို့ကမ္ဘာစီးပွားရေးဥဆောင်နိုင်ငံ20ကဗန်နိုင်းဝန်ကြီးတွေနဲ့ဘောပန်အုပ်ချုပ်ရေးမှုတွေဟာစနေနေ့မှာသဘောတူလိုက်ကြပါတယ်။အဒီသဘောတူညီချက်ကို2ရက်ကြာတောင်ကိုရီးယားနိုင်ငံဂျောင်ကျူးမြို့မှာကျင်းပခဲ့တဲ့ညီလာခံနောက်ဆုံးရက်ကကျင်းပခဲ့တာပါ။ IMF ရဲ့မဲပေးခွင့်900ခန့်လုံးကိုဒီသဘောတူညီချက်အရလွှဲပြောင်းပေးမှာဖြစ်ပြီးတရုတ်နဲ့အိန္ဒိယတို့ဟာရှယ်ယာအများဆုံးပိုင်တဲ့နိုင်ငံ10နိုင်ငံထဲမှာပါဝင်သွားမှာဖြစ်ပါတယ်။24နိုင်ငံပါဝင်တဲ့ဘုတ်ဖွဲ့ကနေရာ2နေရာကိုလည်းဥရောပကဆွလဖို့သဘောတူခဲ့ပါတယ်လို့ IMF Managing Director Dominic Strauss-Kahn ကတင်ထောက်တွေကိုပြောပါတယ်။ငွေကြေးတွေကိုဟန်ချက်ညီမြအောင်ထိတဲ့မဲ့ဒီကမ္ဘာလုံးဆိုင်ရာနီလာကိုရှာဖွေရမှာနောက်ဆုံးဘယ်ရက်အပြီးရှာမယ်ဆိုတဲ့သတ်မှတ်ရက်ကိုတော့ကိုယ်စားလှယ်တွေအနေနဲ့သဘောတူညီချက်မရရှိခဲ့ကြပါဘူး။ငွေကြေးကိုအပြိုင်နှိမ့်ချနေတာကိုရှောင်နိုင်အောင်ချုပ်တီးချဖို့ကိုတော့နိုင်ငံတွေကသဘောတူခဲ့ကြပါတယ်။